လေးစားရတဲ့သောတာရှင်များရှင်အခုလိုမေလဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်မြန်မာပြည်ပြည်သူလူထုအတွက်မေလိုမရနိုင်တဲ့အဖြစ်အပျက်တွေအများကြီးရှိခဲ့ပါတယ်ရှင်လေးလုံးအရေးတော်ပုံအပြီးဒီမိုကရေစီတော်လှန်ရေးခရီးစဉ်ကနှစ်ပေါင်း20နှစ်ကြာခဲ့ပါပြီဒီ20နှစ်အတွင်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်လေးလုံးအရေးတော်ပုံရဲ့အတီးအပွင့်ဖြစ်တဲ့ 1960ပြည့်ရွေးကောက်ပွဲမှာပြည်သူလူထုကမဲပုံအော်ပြီးထောက်ခံခဲ့ပါတယ်။ကဗျာဆရာကြီးဦးတင်မိုးရဲ့ကဗျာနဲ့တင်းနေတဲ့ဆောင်ပုတ်ကြွေးကြော်တဲ့အတိုင်းစုနဲ့ခမောက်မေမာနိုင်ခဲ့ပါတယ်။1960ပြည့်ရွေးကောက်ပွဲမှာပြည်သူလူထုကတိုင်းပြည်ရဲ့အာဏာဆိုတာပြည်သူလူထုစီကစဉ်သိရမယ်။မဲဆန္ဒရှင်ဆိုတာစင်အောက်ကလူမဟုတ်ဘူး။စင်မော်ကလူဆိုတာကိုစစ်အာဏာရှင်သိအောင်အသေးကြားကမဲတပြားနဲ့ ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုအာဏာလွှဲပြောင်းမပေးခဲ့ပါဘူး။မတရားမှုမျိုးစုံနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖြိုခွင်းခဲ့ပါတယ်။ဒီလိုမတရားမှုတွေကအပြင်ကရရှိလာတဲ့မေ30တပင်းလုတ်ကြံတပ်ဖြတ်မှုကြီးကလည်းမြမပြည်သမိုင်းမှာဘလို့မှမေ့ပျောက်လို့မရနိုင်ခဲ့ပါဘူး။1990ရွေးကောက်ပွဲရလဒ်ကိုနီးမျိုးစုံနဲ့ပြက်ပြက်အောင်လုပ်နေတဲ့စစ်အာဏာရှင်ကသူတို့အာဏာတည်မြဲရေးအတွက်တစ်ဖက်သက်ရေးဆွဲထားတဲ့2008အခြေခံဖွဲ့စည်းပုံနဲ့2010ရွေးကောက်ပွဲကိုအတင်းအဓမ္မလုပ်ဖို့ကြိုးစားနေပါတယ်။ဒီအခါဒီမိုကရေစီအင်အားစုအတွင်းမှာရွေးကောက်ပွဲဝင်ရေးမဝင်ရေးအယူအဆတွေဝင်ရောက်လာခဲ့ပါတယ်။မြမပြည်ရဲ့လက်ငင်းပြဿနာကစစ်အာဏာရှင်စနစ်မရှိသေးပါ။2008အခြေခံဥပဒေဖွဲ့စည်းပုံနဲ့စစ်အာဏာရှင်ကကျင်းပမဲ့2010ရွေးကောက်ပွဲကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မဝင်ခြင်းဟာအဖိနှိတ်ခံပြည်သူလူထုစံနာကိုအကာအကွယ်ပေးခြင်းဖြစ်ပါတယ်။စစ်အာဏာရှင်ကိုကြောတက်ရင်တက်နဲ့ပြည်သူအာဏာရရှိမယ်လို့ညှော်လင့်နေမယ်ဆိုရင်ပြည်သူလူထုလွတ်လပ်ခွင့်ကဝေးတဲ့ဝေးနေပါလိမ့်မယ်။စစ်အာဏာရှင်က1984ဖွဲ့စည်းပုံအခြေခံဥပဒေနဲ့တရားဝင်ဖိနှိတ်ညှင်းပန်းခဲ့တာကိုပြည်သူလူထုက26နှစ်လုံးရင်စည်းခံခဲ့ရပါတယ်။1988ရှစ်လေးလုံးအရေးတော်ပုံမှာပြည်သူလူထုကမဆလစစ်အာဏာရှင်စနစ်ကိုအပြင်းထန်ဆုံးတွန်းလှန်နိုင်ခဲ့ပါတယ်။မြို့ကြီးပေါင်း40မှာပြည်သူလူထုသိမ်းပေါင်းများစွာဆန္ဒထုတ်ပေါ်သွေးခင်းပြီးစစ်အာဏာရှင်ကိုတွန်းလှန်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံကြီးကြောင့်လူထုနဲ့ထိုက်တန်တဲ့ခေါင်းဆောင်မှုပါတီခေါင်းတစ်ခုပေါ်ထွန်းရရှိခဲ့ပါတယ်။ဒီခေါင်းဆောင်မှုတွေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဘဘဦးတင်ဦးအကြောင်းကျမပြောပြရစီဘဘဦးတင်ဦးရဲ့ပခုံးပေါ်မှာဟိုးတုံးကကာကွယ်ရေးဦးစီးချုပ်ဆိုတဲ့အပွင့်အခက်တွေရှိခဲ့ပေမဲ့ရှစ်လေးလုံးအရေးတော်ပုံအပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တည်ထောင်တဲ့အခါမှာဒီမိုကရေစီရေးတာဝန်တွေကိုပခုံးပေါ်တင်ပြီးပြည်သူလူထုအတွေ့မမောမပန်းဖမ်းဆောင်ခဲ့တာဒီနေ့အချိန်ထိပါဘဘဦးတင်ဦးရဲ့ဘဝအလင်းအမှောင်ကမြမပြည်သမိုင်းနဲ့ဆက်ဆက်နေပါတယ်ရှစ်လေးလုံးအရေးတော်ပုံအပြီးသမတော်သားများမှပြည်သူရင်ဝင်ခိုလုံတော့သူရဦးတင်ကတရတော်ဖုံးကြီးเจ้าမှဦးဆောင်ကြိုးဆိုခဲ့တာကိုကျမတို့မှတ်မိနေပါတယ်။ဒီနောက်အဖွဲ့ချုပ်မှဒုဥက္ကဋ္ဌအဖြစ်တာဝန်ယူတော့ဘဘဦးတင်ဦးကိုလေကရုံအင်းကြီးအဖြူကချင်ပစိုးပင်နီတိုက်ပုံနဲ့အမြဲတမ်းတက်ကြွပြုံးရွှင်စွာတွေ့ရတတ်ပါတယ်။ဘဘရဲ့အပြုံးကအတင်းလှုပ်ယူရတဲ့အပြုံးမဟုတ်ပါဘူး။တီကြည်တဲ့အပြုံးဂုံတိတ်ခါရှိတဲ့အပြုံးပါဘဘဦးတင်ဦးကတာဝန်ယူမှုတာဝန်သိမှုတွေအပြင်အမှန်တရားကိုလည်းမျက်နှာခုံမင်တတ်သူဖြစ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းစနီးဒေါ်အောင်ဆန်းစုကြည်ရဲ့မိခင်ဒေါ်ခင်ကြည်ရဲ့ဇာပနနောက်ဆုံးခရီးကိုအဖွားလူထုဒေါ်အမာကလိုက်ပါပို့ဆောင်ပေးခဲ့ပါတယ်။ဒီအခါဘဘဦးတင်ဦးကအဖွားဒေါ်အမာရဲ့လက်နှစ်ဖက်ကိုကိုင်းပြီးအမာကြီးကျွန်တော်တို့ကိုအကူအညီပေးရမယ်နော်လို့ပွန့်ပွန့်လင်းလင်းရင်းရင်းနှီးနှီးပြောခဲ့ပါတယ်။ဒီညီဝင်ဒီစကားကိုကျမမှတ်မိနေသလိုအဖြူအမဲဓာတ်ပုံလေးကိုကြည့်ပြီးလွမ်းရပါသေးတယ်။ဘဘဦးတင်ဦးကဗိုလ်ချုပ်အောင်ဆန်းတီထောင်ခဲ့တဲ့တက်မတော်ရဲ့ပြည်သူအပေါ်ထားတဲ့စိတ်စေတနာတွေကိုကြီးညိုလေးစားလွန်းလို့စစ်တဲဝင်ခဲ့တာပါတဲ့။ဘဘဦးတင်ဦးရင်ထဲမှာဗိုလ်ချုပ်အောင်ဆန်းရဲ့တန်မိုးတွေစိတ်ဝင်နေတယ်လို့ဒီနေ့ခေတ်ကျမတို့ပြည်သူလူထုရင်ထဲမှာလဲဒေါ်အောင်ဆန်းစုကြည်တန်မိုးတွေစိတ်ဝင်နေတယ်လို့ကျမယုံကြည်ပါတယ်။ ူတွေရဲ့ဘဝဇက်ခုံနိုင်ငံရေးဇက်ခုံမှာစိတ်ပြက်စရာကြည်နူးနှစ်သိမ့်စရာအသည်းထိတ်စရာကြေကွဲစရာဝမ်းနည်းစရာအဖျားပြားရှိခဲ့ပါတယ်ဒီလောကရန်ကိုဘဝဦးတင်ဦးကမြမပြည်တမိုင်းနဲ့ရှင်ပြည်ခံစားခဲ့ရသူပါကာကွယ်ရေးဦးစီးချုပ်ဘဝနဲ့ပသိမ်ကိုခိတရောက်တဲ့အချိန်မှာဘဝရဲ့ငယ်စင်ရတော်ကြီးကိုဝင်ရောက်ဖူးမြော်ခဲ့ပါတယ်ဆရာတော်ကြီးကတင်ဦးရောက်တဲ့အချိန်ဝိပဿနာတရားအားထုတ်သွားအောင်လို့ပြောတော့တပည့်တော်အချိန်မရလို့ပါလို့ရှောက်တင်ပါတယ်။တပတ်မရရင်တရက်တော့အားထုတ်သွားဆိုတော့တရက်လဲအချိန်မရလို့ပါဖရားလို့ရှောက်တင်တော့အေးနင်းတနေ့ငါစီရောက်လာမှာလို့ဆရာတော်ကြီးကမိန့်ပါတယ်။ဘဘဦးတင်ဦးကဟန်ဆောင်မှုကင်းကင်းနဲ့တပ်ဘူတပ်သားများနဲ့တပားတဲ့ရှိတဲ့အတွေ့တပ်မတော်အတွင်းမှာဩဇာညောင်းလာခဲ့ပါတယ်။စစ်တပ်ကိုအားပြုပြီးအာဏာတီဆောက်ထားတဲ့ဗိုလ်နေဝင်းကဘာမှဥတင်ဦးအပေါ်တန်တရာဝင်လာခဲ့ပါတယ်။သူ့ရဲ့အာဏာကိုလှုပ်လာနိုင်တယ်လို့ယူဆပြီးနိုင်ငံရေးစက်ခုံစစ်တပ်နဲ့ဆက်ဆက်မှုကနေစွဲထုတ်ဖြုတ်ချခဲ့တာမှာနိုင်ငံတော်ပုံကန်မှုကိုထိန်ချန်တယ်ဆိုတဲ့စွပ်စွဲချက်နဲ့ဖမ်းဆီးအကျဉ်းချခဲ့ပါတယ်။အကျဉ်းထောင်ထဲမှာဘာမှဥတင်ဦးကဝိပဿနာတရားအားထုတ်ရင်းအကျဉ်းချနေရတဲ့ရက်တွေကိုကြော်ဖြတ်ခဲ့ပါတယ်။သူအကျဉ်းထောင်ထဲကလွတ်တယ်နေပဇင်းတန်းဝင့်မယ်လို့ရည်စူးထားပါတယ်တကယ်ပဲအကျဉ်းထောင်ကလွတ်တယ်နေမှာရန်ကုန်မဟာစီးသာသနာရိတ်တာကိုတွားပြီးပဇင်းဝစ်ခဲ့ပါတယ်သင်္ကန်းစီးပြီးဥပစ်တဲ့ဆရာတော်ကိုဖြီးချင်း၅ပါးနဲ့ကြော့လိုက်ချိန်မှာတင်ဦးငါစီရောက်လာပြီးပေါ်လို့မိတ်လိုက်တာကတော့ဘဘဦးတင်ဦးရဲ့ငယ်ဆရာတော်ကြီးပါခေါင်းမအိုရင်လူမအိုဘူးလို့အမြဲပြောတတ်တဲ့ဘဘဦးတင်ဦးကပုတ်ကံပစ်ချတဲ့ကိုဘဝတာဝင်ကိုကြေပြွန်စွာထမ်းဆောင်ဇက်သူပဲဖြစ်ပါတယ်။